မြန်မာနိုင်ငံဟာအချင်းပြတ်ခြားစားမှုတိုက်ဖျက်ရေးနဲ့ဆိုင်တဲ့တကမ္ဘာလုံးဆိုင်ရာအဆင့်မှာတခြားနိုင်ငံ25နိုင်ငံနဲ့အတူတိုးတက်လာတဲ့နိုင်ငံတစ်ခုအဖြစ်နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ Transparency International ရဲ့အခုနောက်ဆုံးထွက်လာတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2012ခုနှစ်တည်းကစပြီး DTI အဖွဲ့နှစ်စဉ်သုတေသနပြုစုလာတာအရမြန်မာနိုင်ငံဟာ73မှတ်အထိဒီနှစ်ဒိုးလာပြီးစုစုပေါင်း28မှတ်နဲ့နိုင်ငံပေါင်း180ထဲမှာအဆင့်139အဖြစ်တခြားနိုင်ငံ၄ခုနဲ့အတူပူတွဲသတ်မှတ်ခံရပါတယ်။နိုင်ငံပေါင်း180ခုအဆင့်သတ်မှတ်ထားတာမှာအမြင့်ဆုံးအဆင့်1ဖြစ်သတ်မှတ်ခံရတဲ့နိုင်ငံတွေက88မှတ်ရပြီးအနည်းဆုံးသတ်မှတ်ခံရတဲ့နိုင်ငံတွေက12မှတ်စီရကြပါတယ်။မြန်မာနိုင်ငံကလူများအနေနဲ့လက်ရှိအစိုးရလက်ထက်မှာအခက်တိလိုက်စားမှုရော့ကျလာတယ်လို့ခန်းစားကြရပေမဲ့အချင်းပြတ်ခြားစားမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအဟန့်တားဖြစ်စေတဲ့ဥပဒေကြီးရနဲ့ဖွဲ့စည်းမှုပိုင်းကွာဟချက်တွေရှိနေတယ်လို့ DTI ဖွဲ့ကထောက်ပြထားပါတယ်။ကြအပြင်စစ်ဘက်ကကျူးလွန်တဲ့ပြစ်မှုတွေအတွက်အပြစ်ပေးအရေးယူမခံရဘဲကင်းလွတ်နေစေဖြစ်သလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေအပါအဝင်လူ့အခွင့်အရေးတွေကိုကာကွယ်ဖို့အစိုးရကဘာမှမလုပ်သလောက်ပဲလို့လည်းဒီအစီရင်ခံစာကဆက်ပေါ်ပြထားပါတယ်။ဒီနေ့အစီရင်ခံစာမှာအထူးဖော်ပြထားတာကတော့အာဂရီလိုက်စားမှုအနည်းဆုံးနိုင်ငံတွေအနေနဲ့ကိုဗစ်ကြံကြောင်ကျန်းမာရေးနဲ့စီးပွားရေးစိန်ခေါ်ချက်တွေကိုရင်ဆိုင်ဖြေရှင်းရမှာပိုအနေထားကောင်းတယ်လို့လည်းဆိုခဲ့တာပဲဖြစ်ပါတယ်။တနည်းအားဖြင့်အားရလိုက်စားမှုနည်းလေလေကိုဗစ် -19 ရောဂါတိုက်ဖျက်ရေးမှာအားကောင်းလေလေပဲလို့2020ပြည်နှစ်အတွက်နိုင်ငံတကာအချင်းပြတ်ခြားစားမှုချိန်နှိဆိုင်ရာ DTI ဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။